နေဆိုလူ22ယောက်တေဆုံးခဲ့ရတဲ့ဗြိတိန်နိုင်ငံမန်ချက်စတာမြို့ကအမေရိကန်ဖော့ဂီတကျော်မော်အာရီယာနာဂရန်ဒီရဲ့ဂီတပွဲမှာမနေ့တနင်္လာနေ့ကဖောက်ခွဲမှုကသူတို့လက်ချက်လို့အစ္စလာမစ်အစွန်းရောက် IS အဖွဲ့ကပြောဆိုလိုက်ပါတယ်။ကယ်လီဖိုင်းစစ်တီတို့ကဘုံးတွေထောင်ထားပြီးဖောက်ခွဲခဲ့တာလို့ IS အဖွဲ့ကပြောတာပါ။တိုက်ခိုက်သူကဖြစ်တယ်လို့ဖန်တီးထားတဲ့ဖောက်ခွဲပစ္စည်းနဲ့ဖောက်ခွဲတာဖြစ်ပြီးသူကတော့အဲ့ဒီနေရာမှာပဲတည်သွားတာလို့စုံစမ်းရေးမှုတွေကယုံကြည်ထားတဲ့အကြောင်းဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်။တိုက်ခိုက်မှုအတွင်းလူပေါင်း59ဦးလည်းဒဏ်ရာရပါတယ်တိုက်ခိုက်သူဘသူဆိုတာကိုရဲနဲ့လုံခြုံရေးတာဝန်ရှိသူတွေကသူတို့သိထားပြီလို့ဆိုပေမဲ့လူသိရှင်များထုတ်ပြောဖို့အဆင်သင့်မဖြစ်သေးတဲ့အကြောင်းဝန်ကြီးချုပ်သရေစာမေကပြောပါတယ်တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတောင်ပိုင်းမန်ချက်စတာကအသက်23နှစ်အရွယ်အမျိုးသားတဦးကိုတာဝန်ရှိသူတွေကဖမ်းဆီးထားပြီလို့ရဲဌာနက Twitter မှာရေးသားပြောဆိုထားပေမဲ့တိုက်ခိုက်မှုနဲ့ဘလို့ဆက်နွယ်ပတ်သက်တယ်လဲဆိုတာကိုတော့ပြောဆိုမထားပါဘူးအမေရိကန်ဖော့ဂီတအကျော်မော်အာရီယာနာဂရန်ဒီရဲ့ဂီတဖြော်ပြပွဲအပြီးလူ 2,100 ဆက်နဲ့မန်ချက်စတာပွဲရုံကြီးရဲ့ခမ်းမဆောင်ထဲမှာပောက်ကွဲမှုဖြစ်ခဲ့တာပါအစိုးရဂရန်ဒီကတော့တိတ်ကိုကြေကွဲဝမ်းနဲ့ယူကြုံမရဖြစ်ရပါတယ်လို့ Twitter ကနေရေးသားပါတယ်။မန်ချက်စတာကတိုက်ခိုက်မှုကိုအမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနကအနိကဆောင်ချနေပြီးအမေရိကန်ပြည်ထောင်စုအတွင်းကဂီတပွဲတွေကိုထူးခြားတဲ့ချင်းချမှုမရှိဘူးဆိုပြီးပြောဆိုထားပါတယ်။မန်ချက်စတာကဂီတပွဲကိုဘုံခွဲတိုက်ခိုက်ခဲ့သူတွေနဲ့တခြားအကြမ်းဖက်ဝါဒီတွေကိုမကောင်းဆိုးဝါးအရှုံးသမားတွေလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းတုံ့နှုံပြောဆိုပြီးတုံ့ပြန်လိုက်ပါတယ်ရှင်။